ခုအပတ်အတွင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့မြန်မာနိုင်ငံနဲ့လာအိုနိုင်ငံကိုပထမဆုံးချိန်တွားရောက်မယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုအင်္ဂါနေ့မှရောက်မယ်နှစ်ရက်ကြာလည်ပတ်မယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတို့ဦးကပြောပါတယ
်။ Oh, she'll be leaving tomorrow. Travel up there. Now she's leaving on Tuesday.Yeah, now she's in Burma for 2 days.
မြန်မာနိုင်ငံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်အပါအဝင်သမရဦးသိန်းစိန်နဲ့မြန်မာအစိုးရအဖွဲ့ဝင်တွေကိုတွေ့ဆုံမယ်လို့ပြောပါရယ်။လာအိုနိုင်ငံမှာတော့ပညာရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမျိုးသမီးစွမ်းဆောင်မှုမြင့်မားရေးတွေဟာအဓိကဦးစားပေးတွေဖြစ်မယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပြုပြင်ပြောင်းလဲရေးအထူးသဖြင့်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရရှိဖို့အတွက်ပညာရေးအခွင့်အလမ်းတွေများများရဖို့ဩစတြေးလျအနေနဲ့အရေးကြီးတဲ့အခန်းကဏ္ဍပါဝင်နေပါရယ်။ဒီလိုအလဲပတ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတာနဲ့ဒီနှစ်အတွက်အာဆီယံဥက္ကဋ္ဌရာထူးအတွက်ဩစတြေးလျထောက်ခံမှုကိုဆက်ပြီးပြသွားမယ်လို့ပြောပါတယ်။နောက်ပြီးဩစတြေးလျစီးပွားရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတိုးတက်စေဖို့မြန်မာနဲ့ဩစတြေးလျအစိုးရတွေအနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတာကိုမေးမြန်းသွားပါမယ်။မငြိမ်သက်မှုတွေဖြစ်နေတဲ့ရခိုင်ပြည်မှာလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေအတွက်ဩစတြေးလျကငြိမ်ငြိမ်ချမ်းချမ်းဖြေရှင်းဖို့တိုက်တွန်းသွားမယ်လို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။မနေ့ကလည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဘော့ဒ်ကမြန်မာနိုင်ငံကိုနှစ်ရက်ကြာလည်ပတ်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်လည်းမနေ့ကဩစတြေးလျကိုတွားရောက်လည်ပတ်ခဲ့ပါခင်ဗျာ။